တနင်္လာနေ့တိုင်းကဒီဒဝဲဝက်သတင်းဌာနရဲ့ဗိတ်အခြေစိုက်သတင်းတောက်2ရက်ဖမ်းဆီးခံထားရတာအခုဆိုရင်4ရက်ရှိသွားပါပြီ။အခုချိန်ဒီမိသားစုတွေနဲ့တွေ့ဆုံခွင့်မရသေးပါဘူး။သူတို့သတင်းရေးသားမှုကြောင့်ဖမ်းဆီးတာဆိုပြီးတော့ဒီဖမ်းဆီးသွားသူတွေကပြောပါတယ်။ဒီစစ်ကောင်စီလက်ထက်ဖမ်းဆီးခံရတဲ့အထက်သူတွေစုစုပေါင်းအခုဆိုရင်တော့61ယောက်ရှိသွားပြီဖြစ်တဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဆန်ကျော်ကတင်ပြပေးပါမယ်ရှင်
။ဒဝဲဝက်သတင်းဌာနကဘေးအခြေစိုက်သတင်းတောက်ကိုအောင်ဆန်းဦးနဲ့ကိုမျိုးမြင့်ဦးတို့ကိုပြီးခဲ့တဲ့ဒီဇင်ဘာလ17ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေသူတို့ရဲ့နေအိမ်ကိုရောက်လာပြီးဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒဝဲဝက်အက်ဒီတာချုပ်ကပြောပါတယ်
။17ရက်နေ့ည12နာရီလောက်ပေါ့လေ။တကောင်အချိန်တော့မှဒီကိုအောင်ဆန်းဦးအိမ်ကိုရဲစစ်တပ်နောက်စာရဖနောက်ရက်ကွက်ဥထုတ်ရေးစသဖြင့်အဲ့ဒီအဖွဲ့စုံကလူတော်များပါတယ်အိမ်ပေါ်တက်လာပြီးတော့ဖုန်းတွေကွန်ပျူတာတွေတောင်းတယ်ပေါ့လေသတင်းရေးလို့ဖမ်းတယ်လို့လည်းပြောတယ်ပေါ့လေမိသားစုဝင်တွေဖုန်းတွေမှာယူသွားတယ်လို့သိရတယ်နောက်ကိုမျိုးမြင့်ဦးအိမ်ကြတော့ပေစင်းစစ်ဆေးစရာရှိလို့ဆိုပြီးလာခေါ်သွားတယ်သူကတော့ကားတစ်စီးနဲ့ပဲလာတယ်လို့ပြောတယ
်သူတို့ကိုဖမ်းဆီးခေါ်ဆောင်သွားချိန်မှာသတင်းရေးသားလို့ဖမ်းဆီးတာဖြစ်တယ်လို့မိသားစုဝင်တွေကိုပြောခဲ့ပါတယ်သူတို့နှစ်ဦးကိုရဲစခန်းမှာချုပ်နှောင်ထားတယ်လို့သိရပေမဲ့ဒီဇင်ဘာလ15ရက်ရက်ဒီကနေ့အထိတော့မိသားစုဝင်တွေနဲ့တွေ့ခွင့်မရသေးပါဘူး။ကျင်းဝင်တဲ့အညီရေးသားဖော်ပြနေတဲ့သတင်းတောက်နှစ်ဦးကိုဖမ်းဆီးခေါ်ဆောင်သွားတဲ့အပေါ်အမြန်ဆုံးပြန်လည်ပေးဖို့ကိုလည်းဒဝဲဝက်အက်ဒီတာချုပ်ကပြောပါတယ
်။ရဲစခန်းကိုရောက်နေပြီလို့သိရတယ်။ဒါပေမဲ့မိသားစုတွေနဲ့တော့အခုချိန်ထိပေးမတွေ့သေးဘူး။တွားတွေ့လို့လည်းမရသေးဘူး။တကယ်တော့ဗျာသတင်းရေးတဲ့ဆိုတာကကျွန်တော်တို့မှသတင်းစာကျင်းဝင်တွေရှိတယ်လေ။ကျွန်တော်တို့အားလုံးဒီသတင်းစာကျင်းဝင်တဲ့အညီလောက်ကြကံကြရေးကြတာဖြစ်တယ်။အဲ့ဒီခါကျတော့ကျွန်တော်တို့သတင်းရေးတာဒီပြည့်မှုကျွလုံတာမဟုတ်ဘူး။ကျွန်တော်တို့ကကျွန်တော်တို့ professional တွေကကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့အလုပ်ကိုကျွန်တော်လုပ်ကြရတယ်။အဲ့တော့ဒီဟာကိုပြည့်မှုကျွလုံတယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ဖန်ဆီးရယ်ချုံနှောင်တယ်စစ်ဆေးရယ်ဒါမျိုးကိုလုတ်လို့မရဘူးလို့ကျွန်တော်ယုံကြည်တယ်။အဲ့ဒီအတွက်လည်းဒါမျိုးမလုတ်ဖို့အများဆုံးပြန်လှုပ်ပေးဖို့ကျွန်တော်ကပြောချင်ပါတယ်ဗျ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးအရေးယူအကျဉ်းချခံရတဲ့အထက်မှာပြည်တွင်းကသတင်းသမားအများအပြားအပြင်နိုင်ငံရခြားကသတင်းသမားတွေလည်းပါဝင်နေတာပါအခုအချိန်အထိဆိုဖမ်းဆီးချုပ်နှောင်ခံထားရစဲသတင်းသမားကစုစုပေါင်း62ဦးရှိနေပြီးဒါဟာသတင်းလွတ်လပ်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP တာဝန်ရှိသူတဦးကပြောပါတယ်
အခုလောလောဆယ်ဒီအာဏာသိမ်းပြီးနောက်ပိုင်းမှာတော့ဒီသတင်းတော့နှစ်ယောက်ဖမ်းတာနောက်ဆုံးအဲ့ဒီအချိန်မှာလေဒီသတင်းတွေလက်ရှိအကျဉ်းထောင်ထဲမှာဖမ်းဆီးခံထားတဲ့သတင်းတော့59ယောက်ရှိတယ်။အဲ့တော့ဒါကဘာလို့ပြနေလဲဆိုတော့ဂျန်ဖက်ဆေးအုပ်စုကအာဏာစပြီးလူတဲ့အချိန်တွေကဒီမတရားအာဏာလူတာလေ။ဘာဥရင်ထဲမှာညီတာမျိုးမဟုတ်ဘူးပေါ့နော်။အခုချိန်ကြီးလဲသူတို့တနိုင်ငံလုံးနိုင်ငံနယ်ပဲနေတာကိုမှသူတို့ကောင်းကောင်းမဟုတ်ဆန်နေတယ်မရှိသေးဘူးပေါ့။ဒါပေမဲ့သူတို့ကတော့ဒီဖမ်းလို့ရတဲ့အချိန်မှာတော့ဒီမတရားဖမ်းတာတွေကတော့ရှိတာပေါ့။အတင်းတော်တွေကိုဖမ်းနေဆိုတဲ့ကိစ္စကတော့ဒါဒီလွတ်လပ်စွာဟိုတရင်ရေးသားထုတ်ဝေဝင်လွတ်လပ်စွာပြောဆိုခွင့်ဒါတွေကိုထပ်ပြီးတော့ချိုးခေါက်လိုက်တာဖြစ်တယ်ပေါ့နော
်တရင်သမား123ဦးကတော့ဖမ်းဆီးချုံနှောင်ခံရပြီးမှပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းယူလိုက်တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့နောက်ပိုင်းကစပြီးတရင်သမားတွေဖမ်းဆီးခံရတဲ့ဖြစ်စဉ်ကတောက်လျှောက်ရှိနေတာဖြစ်ပြီးထောင်ထဲမှာညှဉ်းပန်းနှိပ်စက်မှုခံကြရသလိုထောင်တန်းပြစ်ဒဏ်တွေလည်းချမှတ်ခံနေကြရတာပါပြီးခဲ့တဲ့စက်တင်ဘာလတုန်းကတော့မြန်မာနောင်သတင်းဌာနကဓာတ်ပုံသတင်းတောက်တဦးကိုထောင်တန်းအနည်း20ချမှတ်ခဲ့တာဖြစ်ပြီးဒါဟာအာဏာသိမ်းပြီးနောက်မှာသတင်းတောက်တဦးကိုအများဆုံးပြစ်ဒဏ်ချမှတ်တာလည်းဖြစ်ပါတယ်သတင်းတောက်များကာကွယ်ဆောင်ရှောက်ရေးကော်မတီ CPJ ရဲ့ထုတ်ပြန်ချက်အရ2022ခုနှစ်အတွင်းမြန်မာနိုင်ငံဟာတရုတ်နဲ့အီရန်နိုင်ငံပြီးရင်ကမ္ဘာတဝန်းသတင်းတောက်တွေကိုဖမ်းဆီးထောင်ချမှုတတိယအများဆုံးနိုင်ငံဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ